အင်ဒိုနီးရှားသမ္မတဒုသမ္မတနှင့်လွှတ်တော်ဆိုင်ရာရွေးကောက်ပွဲတွေကိုမနေ့ပြန်ပုတ်ထုနေ့မှာကျင်းပမှာဖြစ်ပြီးပြည်သူတန်190ကျော်မဲပေးချမှာပါရွေးကောက်ပွဲဆင်းရဲတွေမှာတော့စီးပွားရေးကိုအဓိကထားခဲ့ပေမဲ့ကမ္ဘာအကြီးဆုံးမွတ်စလင်အများစုနေထိုင်ရာနိုင်ငံမှာတော့အစ္စလမ်ဘာသာရေးပေါ်မူတည်လှုပ်ရှားတဲ့နိုင်ငံကြီးကလည်းအရင်ကနေမတူပိုပြီးတော့ကြီးထွားလာနေပါတယ်အင်ဒိုနီးရှားအထွေထွေရွေးကောက်ပွဲအကျိုးသုံးသပ်ချက်တွေကိုနားဆင်ကြရအောင်ပါရှင်အင်ဒိုနီးရှားနိုင်ငံမှာသမ္မတရွေးကောက်ပွဲအမျိုးသားဆင့်နဲ့ဒေသဆိုင်ရာအဆင့်လွှတ်တော်ရွေးကောက်ပွဲတွေမှာမဲပေးမဲ့သူက192တန်းကျော်ရှိပြီးကိုယ်စားလှယ်ပေါင်း24,000ခွဲပါဝင်ရှင်ပြိုင်နေကြတဲ့ဒီရွေးကောက်ပွဲကကမ္ဘာအကြီးဆုံးတရက်ထက်ပြီးကျင်းပတဲ့ရွေးကောက်ပွဲလေးဖြစ်ပါတယ်။ပြီးခဲ့တဲ့2014ခုနှစ်ရွေးကောက်ပွဲတုန်းကလိုပဲသမ္မတဂျိုကိုဝီဒိုဒိုကအငိမ့်စားဗိုလ်ချုပ်ကြီးပရာဘိုဝိုဆူပြန်တိုနဲ့အခုရှင်ပြိုင်နေရပါတယ်စစ်တပ်နောက်ခံရှိတဲ့နောက်အယူဆွဲပြင်းထန်တဲ့အစ္စလာမ်ရဲ့အဖွဲ့အစည်းတွေနဲ့လဲခိုင်မာတဲ့ပတ်သက်ဆက်နွယ်မှုရှိတဲ့ဗိုလ်ချုပ်ကြီးဟောင်းပရာဘိုဝိုကအနောက်ဂျာဘာမှာလူကြိုက်များပါတယ်အနောက်ဂျာဘာမှာမဲပေးပိုင်ခွင့်ရှိသူ32တန်းခွဲရှိပြီးဒီရေအတွက်ဟာဆိုရင်မဲဆန္ဒရှင်အလုံးရဲ့18ရာဂိုင်းလုံးရှိပါတယ်ပရာဘိုဝိုရဲ့အယူဆွဲပြင်းထန်တဲ့အစ္စလာမစ်တွေကိုစုစည်းမှုကြောင့်လာမယ့်အထွေထွေရွေးကောက်ပွဲမှာမဲပေးကြမယ့်မဲဆန္ဒရှင်တွေကြားယရိပြတ်ဆန့်ကျင်ကွဲလွဲသွားစေပါတယ်။သဘောထားလဲလတ်ရှိသူတွေနဲ့သဘောထားတင်မာသူတွေကြားပြက်ပြက်သားသားစီးချလိုက်တာကြောင့်ဒီကွဲပြားမှုဟာဆိုရင်နိုင်ငံခြားရင်းနှီးမြှုပ်နှံမှုအပေါ်အထိနာစေရုံတည်းမဟုတ်ဘဲလူနည်းစုတွေရဲ့လွတ်လပ်ခွင့်အပေါ်မှာပါထိခိုက်မဲ့အရေးစိုးရိမ်မှုတွေထွက်ပေါ်လာစေပါတယ်။အင်ဒိုနီးရှားသမ္မတကိုယ်စားလှယ်လောင်းပရာဘိုဝိုဆူပြန်တိုကတော့အင်ဒိုနီးရှားဘာသာစကားနဲ့အခုလိုပြောပါတယ်
။ Islam yang akan melindungi semua yang tidak akan menindas siapa.
Islam ဘာသာကအားလုံးကိုအကာအကွယ်ပေးမှာပါ။ဘယ်သူ့ကိုမှဖိနှိပ်မှာမဟုတ်ပါဘူး။ဒါပေမဲ့မွတ်စလင်တွေအနိုင်ကျင့်ခံရတာမောင်းထုတ်ခံရတာဒါမှမဟုတ်လေချင်းချောက်ခံရတာမျိုးမရှိအောင်စောင့်ကြည့်ဖို့လိုပါတယ်။အစ္စလာမ်ကိုကာကွယ်ဖို့ကအရေးကြီးဆုံးပါ။ဘာကြောင့်လဲဆိုတော့မတရားမှုတွေဘာသာရေးပေါ်ထိခိုက်စော်ကားမှုတွေတွေ့နေရပြီးဒီလိုကိစ္စတွေကကျွန်တော်ကိုစိတ်ထိခိုက်စေပါတယ်။ဒါကြောင့်လဲကျွန်တော်ပြောင်းလဲချင်တာပါ။ကျွန်တော်ကသမရကိုပြောင်းပစ်ချင်တာပါ
။မွတ်စလင်အတိုင်းဝိုင်းကိုဆွဲဆောင်နိုင်ရေးသမရဝီဒိုဒိုရဲ့မဟာဗျူဟာကတော့အင်ဒိုနီးရှားနိုင်ငံတဝမ်းမှာဓလေ့ထုံးတမ်းအရာရောလူမှုရေးအရာပါထဲထဲဝင်ဝင်ပတ်သက်မှုရှိနေတဲ့ပန်ဆန်ထရန်လို့ခေါ်တဲ့အစ္စလာမ်ရဲ့ဘော်ဒါအကြောင်းနေနဲ့ခိုင်မာတဲ့ဆက်နွယ်မှုကပံ့ပိုးပေးထားပါတယ်။ဘဟုဂျာဘားကသဘောထားပျော်ပြောင်းတဲ့မွတ်စလင်တဦးဖြစ်သူသမရဝီဒိုဒိုကိုအစ္စလာမ်ဆန့်ကျင်သူဖြစ်တဲ့နောက်တရုတ်နဲ့တိတ်နီးဆက်တဲ့ကွန်မြူနစ်စတဲ့အင်ဒိုနီးရှားမှာနိုင်ငံရေးအရာအထိနာစီမဲ့အလိမ်အညာစည်းရုံးမှုတွေမဟုတ်မမှန်ဖန်တီးပြောဆိုမှုတွေထွက်ပေါ်လာပြီးနောက်မှာတော့သူဟာအစ္စလာမ်စစ်မှန်ကြောင်းကိုပိုပြီးပေါ်လွင်အောင်သမရဝီဒိုဒိုဆောင်ရွက်နေရတာပါဒါ့အပြင်အစင်လာဟောင်းကခွဲထွက်သူတွေသဘောထားမပြင်းထန်တဲ့ထောက်ခံသူတွေစိတ်ပျက်စရာဖြစ်ခဲ့တာကတော့သမရဝီဒိုဒိုကအသက်86နှစ်အရွယ်အစ္စလာမ်ဘာသာရေးဆရာမာရုဖ်အာမင်ကိုဒုသမရလောင်းအဖြစ်ရွေးချယ်ခဲ့တဲ့အချက်ပါစရာရစ်ဟီဒါယာတူလာစတိတ်အစ္စလာမစ်တက်တူကသုံးသက်သူဒါရီဒါမာဒီကတော့အစ္စလာမ်ဘာသာရေးဆရာကိုဝီဒိုဒိုကရွေးချယ်မှုအပေါ်မှာအခုလိုသုံးသက်ပါတယ
်။ Pasinos sangat besar dan sebetulnya menggunakan isu agama.
ဝီဒိုဒိုကသူနဲ့တွဲဖက်ရှင်ပြိုင်မှုအာမင်ကိုရွေးချယ်လိုက်တာဆိုရင်ခက်ခဲတဲ့ဆုံးဖြတ်ချက်တစ်ခုလို့ကျွန်တော်ထင်ပါတယ်။ဒီရွေးချယ်မှုကြောင့်ဂျိုကိုဝီအတွက်ထောက်ခံမှုတချို့ကြာဆင်းသွားမယ်လို့ထင်ပါတယ်။ဒါပေမဲ့မာရုဖ်အာမင်ရဲ့ဂုဏ်သတင်းကြော်စောမှုကြောင့်အရင်ကသမရကိုမထောက်ခံခဲ့သူတွေရဲ့ထောက်ခံမှုကိုရလာနိုင်ပါတယ
်။ရွေးကောက်ပွဲမှာဘာသာရေးကိုနိုင်ငံရေးအဖြစ်အသုံးပြုမှုကဖြစ်ရောဖြစ်စဉ်ကိစ္စတစ်ခုဖြစ်ပေမဲ့မဲဆန္ဒရှင်တွေအတွက်ဘာသာရေးတစ်ခုတည်းကိုရွေးချယ်စရာစံနှုန်းတစ်ခုဖြစ်လာမယ်ဆိုရင်တော့တိတ်ကိုအန္တရာယ်ကြီးတယ်လို့လဲသုံးသက်သူဒါရီဒါရာမာဒီကပြောပါတယ်။တကယ်လို့မမျှော်လင့်မဲ့လက်ရှိသမ္မတဝီဒိုဒိုရဲ့ပြိုင်ဘက်တွေကအနိုင်ရသွားမယ်ဆိုရင်တော့အင်ဒိုနီးရှားဈေးကွက်ကျဆင်းသွားနိုင်တယ်လို့သုံးသက်သူတွေကပြောပါတယ်။အကျိအနေဖြစ်နေတဲ့ရွေးကောက်ပွဲမှာဝီဒိုဒိုပြန်ပြီးအနိုင်ရခဲ့ရင်တောင်မှစီးပွားရေးအပေါ်မှာဖိအားတွေတင်းမာမှုတွေပေါ်ပေါက်နိုင်တယ်လို့လည်းသုံးသက်သူတွေကယူဆကြပါတယ်။ Indonesia juga boleh garo menepian ibila sekolah ini ni, bodoh ni masa demawa. Elektronik mabungin situ, atas sekolah ni bibi turai, mebegun si bi, nyanyi yoyo inang piuke turi le mebegun si bare. Mingli tui, tiawe inang piu nai ataka secang ni si bare. Tapi me, siene sedek dapat wini garo, nyanyi ia pemalaya sudah ubi dia, mebegun siam ham hubau.